ပါကစ္စတန်နိုင်ငံမှာနိုင်ငံအနှံ့ဆက်စူပူဆန္ဒပြပွဲတွေပေါ်ပေါက်စေခဲ့တဲ့ဝင်ကြီးချုပ်ဟောင်းအမရန်ခန်းကိုဖမ်းဆီးမှုကတရားမဝင်တာကြောင့်ပြန်ပြီးတော့လွတ်ပေးဖို့အမြင့်ဆုံးတရားရေးအာဏာပိုင်အဖွဲ့ကြီးဖြစ်တဲ့တရားရုံးချုပ်ကဒီကနေ့မှပဲအမိန့်ချမှတ်လိုက်ပါတယ်။ဖမ်းဆီးမှုနဲ့ပတ်သက်လို့ဝင်ကြီးချုပ်ဟောင်းရဲ့ပါတီကရှောင်လဲချက်တင်ခဲ့တာကြောင့်တရားရုံးချုပ်ကနေကြားနာဖို့အတွက်ဝင်ကြီးချုပ်ဟောင်းကိုပြန်ခေါ်လာဖို့ရဲတွေကိုတရားသူကြီးကအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။တရားခွင်ကိုရောက်လာတဲ့ဝင်ကြီးချုပ်ဟောင်းကတော့သူ့ပေါ်မှာအကြမ်းဖက်ဝါဒီတယောက်လိုဆက်ဆံတယ်လို့ပြုမှုဆက်ဆံခံခဲ့ရတယ်လို့တရားရုံးချုပ်မှထွက်ဆိုခဲ့ပါတယ်။နိုင်ငံအနှံ့စုပူအောင်ကြွမှုတွေပေါ်ပေါက်လာနေချိန်မှာပဲဝင်ကြီးချုပ်ဟောင်းအနေနဲ့ထောက်ခံတဲ့သူတွေကိုငြင်းငြင်းကြမ်းကြမ်းဖြစ်အောင်ပန်ကြားဖို့ကိုလည်းတရားရုံးချုပ်တရားသူကြီးချုပ်အိုမာအတာဘတ်ဒဲကတိုက်တွန်းခဲ့ပါတယ်။ဝင်ကြီးချုပ်ဟောင်းကိုပြန်လွှတ်ဖို့အမိန့်ကြောင့်ထောက်ခံသူတွေဟာတရားရုံးချုပ်အနီးမှာပျော်ရွှင်နေကြတဲ့ပုံတွေလည်းတွေ့ရပါတယ်။လွှတ်တော်မှာအယုံကြည်မရှိအဆိုကိုဖျောက်ချခံခဲ့ရတဲ့ဝင်ကြီးချုပ်ဟောင်းကနောက်ပိုင်းမှာတော့အခရီးလိုက်စားမှုဆွဲချက်နဲ့ရင်ဆိုင်ခဲ့ရတာပါ။ဒီလိုမျိုးအခရီးလိုက်စားမှုဆွဲချက်နဲ့အင်ကာနေ့တုန်းကဝင်ကြီးချုပ်ဟောင်းကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာတော့နောက်ဆက်တွဲဖြစ်ပေါ်လာတဲ့လူမှုဆန္ဒပြပွဲတွေကိုထိန်းသိမ်းနိုင်မှုအစ္စလာမဘတ်မြို့တော်မှာပါကစ္စတန်ရဲတပ်ဖွဲ့တွေဒီကနေ့တိုးချထားပါတယ်။တရားဥပဒေစိုးမိုးရေးထိန်းသိမ်းနိုင်အောင်အစ္စလာမဘတ်မြို့တော်နောက်ပန်ဂျပ်ပြည်နယ်နဲ့ဒီတခြားပြည်နယ်လေးနှစ်ခုမှာလည်းစစ်တပ်ရဲ့အကူအညီပေးဖို့ကိုဖက်ဒရယ်အစိုးရကမနေ့ကတော့တရားဝင်တောင်းဆိုခဲ့ပါတယ်ရှင်။